နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဥရောပခီးစဉ်ထွက်နေတဲ့ကာလအတွင်းမှာပဲအမေရိကန်ပြည်ထောင်စုမှာတော့နိုင်ငံတိုင်းဝန်ကြီးရက်စ်တယ်လာဆန်ကအာဆီယံနိုင်ငံတိုင်းဝန်ကြီးဆယ်ဦးလုံးကိုအထူးဖိတ်ခေါ်ပြီးတော့ဆွေးနွေးခဲ့ပါတယ်အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်
Well, during the lunch meeting today, it was clear that all of the participants share a common concern about the threat that North Korea poses, both to the region
and the world. ပါဝင်ဆွေးနွေးရနိုင်ငံအားလုံးကဆွေးမကင်ဖြစ်နေတယ်ဆိုတာဒီကနေ့ဆွေးနွေးပွဲမှာထင်ရှားပါတယ်။လုံခြုံရေးကောင်စီရဲ့သက်ဆိုင်ရာဆွေးနွေးချက်တွေအားလုံးကိုအပြေအဝအကောင့်ထယ်ဖော်ဖို့နဲ့ကျန်စီရနိုင်ငံတကာအတိုင်းဝိုင်းအတွက်လည်းအဲ့ဒီကိစ္စကိုအကောင့်ထယ်ဖော်ဖို့လိုတယ်ဆိုတာကြေကြေပြန့်ပြန့်သိမှတ်ပြုခဲ့ကြပါတယ်။အမေရိကန်ရဲ့ရည်ရွယ်ချက်ဟာကိုရီးယားကျွန်းစုမှာနျူ ိုင်ငံတွေကိုဆွေးနွေးပွဲမှာတိုက်တွန်းခဲ့ပါတယ
်အရှေ့တောင်အာရှဒေသအတွင်းတောင်တရုတ်ပင်လယ်အရေးကိစ္စကိုလည်းအဓိကဆွေးနွေးခဲ့ကြောင်းမစ္စတာမာဖီကအခုလိုပြောပါတယ
် I'm satisfied to see our messaging our objectives have been quite consistent
တောင်တရုတ်ပင်လယ်ကိစ္စမှာကျွန်တော်တို့ဟာဒီမှန်တဲ့အတိုင်းမပြောင်းမလဲပဲစစ်ကိုဆက်ပြီးရပ်တည်သွားမှာဖြစ်ပါတယ်လေချောင်းသွားလာမှုနဲ့လေချောင်းပြောင်းလဲမှုလွတ်လပ်ခွင့်အခိုင်အမာရှိရေးသေချာအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်ကျွန်တော်တို့ရဲ့အရှေ့တောင်အာရှမိတ်ဖက်နိုင်ငံအများစုစီကလည်းဒီအတိုင်းပဲကြားရပါတယ်တောင်တရုတ်ပင်လယ်မှာအမေရိကန်ကစူးရဲရပိုင်ခွင့်တွေကိုစံတမန်ရေးနည်းနဲ့ရပ်တည်လှုပ်ဆောင်သွားမှာဖြစ်ပါတယ
်ဒါ့အပြင်အာဆီယံနဲ့တရုတ်ကြားမှာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ခက်ခဲတဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ပက်ထရစ်မာဖီကပြောပါတယ်ဒါပေမဲ့လည်းတောင်တရုတ်ပင်လယ်အတွင်းစည်ရေးတည်ဆောက်မှုနဲ့ကျွမ်းမြေဖို့မှုတွေကိုရပ်ပစ်ဖို့လိုအပ်နေတဲ့နည်းလမ်းတွေနဲ့ဆွေးနွေးပွဲကနေနှိမ့်နိုင်ဖို့စတဲ့ကိစ္စရပ်တွေကိုမနေ့ကအစည်းအဝေးကိုတက်ရောက်လာတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကအဖြေရှာခဲ့ကြတယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ပတ်သက်တဲ့မူဝါဒမတိကျမရေရာရှိနေတဲ့အချိန်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေဟာတရုတ်အစိုးရနဲ့တန်တမာရေးဆက်ဆံမှုပိုးပြီးအားကောင်းလာချိန်အခုလိုအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကနေအာဆီယံနိုင်ငံသားရေးဝန်ကြီးတွေကို Washington DC ကိုတည်တံ့ဖိတ်ခေါ်ပြီးတွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်။ဒီနှစ်မှာကြောက်တဲ့အမေရိကန်နဲ့အာဆီယံဆက်ဆံရေးနှစ်40ပြည့်အထိမ်းအမှတ်ဖြစ်အရှေ့တောင်အာရှနိုင်ငံတွေနဲ့အမေရိကန်ဆက်ဆံရေးခိုင်မာအောင်ထပ်လောင်းအတည်ပြုဖို့ဆွေးနွေးပွဲကျင်းပရတာဖြစ်တယ်လို့လည်းဒူးလက်ထောင်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောပါတယ်။ဒီဆွေးနွေးပွဲမှာလာမယ့်ဩဂုတ်လအတွင်းဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အာဆီယံနဲ့မိတ်ဖက်နိုင်ငံများဆွေးနွေးပွဲကိုသူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့တီလာဆင်ကထပ်မံအတည်ပြုပြောကြားခဲ့ပါတယ်။ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံသားဝင်ကြီးလက်ဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဥရောပကိုရောက်ရှိနေတဲ့အတွက်သူကိုယ်စားအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်ခဲ့ပါတယ်ရှင်။